ရသားအစိုးရကောင်ဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်ကပ်ွက်တဲ့ဆန္ဒပြလှုပ်ရှားမှုတွေအရှိန်မြင့်လာနေချိန်မှာပဲစနစ်တကျနဲ့ဆက်ထိန်းထားနိုင်မှုချိုးဖောက်နေကြတာပါ ရန်ကုန်မန္တလေးနဲ့အစိုးရဝန်ထမ်းအများစုနေထိုင်ရာမြေပြည်တော်ကောင်စီအပြင်နိုင်ငံအနှံ့ကနေရာတော်တော်များများမှာလူဒန်းစားပေါင်းစုံကပါဝင်လာတာလည်းတွေ့ရပါတယ်။ဆန္ဒပြလှုပ်ရှားမှုတွေအကောင်အထည်ချိန်မှာပဲအာဏာပိုင်တွေနဲ့ထိတ်တိုက်ရင်ဆိုင်ပြီးပြည်ထနာတမဲအခြေအနေတွေကိုရှောင်ရှားနိုင်မှုစနစ်တကျဖြစ်ဖို့ကိုလည်းကြိုးပမ်းနေကြပါတယ်။
မင်္ဂလာပါ။ကျမ်းမာရေးအပေါ်ပါတွားချင်တဲ့သူများ။နှစ်လွှာ၊သုံးလွှာ၊လေးလွှာတဲ့အခမဲ့အတုံးပြနိုင်ပါတယ်။နှစ်လွှာနဲ့သုံးလွှာတဲ့အမျိုးသမီးများအတုံးပြနိုင်ပြီးလေးလွှာတဲ့အမျိုးသားများအတုံးပြနိုင်ပါတယ်ခင်ဗျာ။ရန်ကုန်မြို့ရဲ့အချက်ချာကြားတဲ့နေရာတစ်ခုဖြစ်တဲ့လယ်တန်းမှာတော့တနေ့ကိုဆန္ဒပြသူအင်အား 300ချီရှိနေတာပါ။နေ့ချိန်မှာဆန္ဒပြသူအစုအဝေးများဆုံးရှိနေပေမဲ့လမ်းပေါ်မှာအမှိုက်တိစမကျအောင်ဆောင်ရွက်နေသူတွေလည်းရှိပါတယ်။
ဆိုတာဒီမှာကတော့လူတွေကအများကြီးတယ်လေတိတ်ကနေနေပါတဲ့နေရာများများလာတယ်များလာတဲ့လူတယောက်မှထွက်တဲ့အမိုက်ကလည်းမနေဘူးသူတို့သုံးလက်တဲ့ခါကြီးကလွဲမှာမိုက်ပေါ်အလွယ်တကူမရှိဘူးအကုန်လုံးကနိုင်ငံရေးအားစနဲ့ကွာနောက်ကဗိုလန်တီးယားတွေကလည်းကိုတိုင်နိုင်တဲ့ဘက်ကအားပြေးပေးကြပါဦးအဓိကဘာဖြစ်သွားကြတာလဲဆိုတော့မအားတော့ဂျန်နေစစ်လူငယ်တွေအကုန်လုံးကကြီးရပြီးကြပြီဆိုတာဒီမျိုးတော်ကြီးမှာတ
တန်ကမာတို့လိုလက်ပြရပါတော့
လမ်းပေါ်ထွက်ဆန္ဒပြလာတာပြီးခဲ့တဲ့စနေနေ့ပထမဆုံးရက်ကထက်ဆိုင်ပပေါင်းဆောင်ကနေပြည်သူတွေအတွက်လှူအားပေးနေတဲ့စေတနာရှင်တွေလည်းပူများလာပါတယ်။အရေးပေါ်ကျန်းမာရေးဆောက်ရှောက်ပေးသူအမိုက်ကောက်ပေးသူတွေနဲ့အစားအသောက်လှူဒန်းသူတွေလည်းခက်ဆိတ်ဆိတ်ရှိလာနေပါတယ်
။ကြောက်မယ်နော်ကြောက်ကြောက်ရေသန့
်။ဆန္ဒအမတို့ဝေရဆိုလာတဲ့လူတွေမှာအဝေးရရင်လာတယ်အချို့ကျတော့လည်းဘိုက်စားကြတာရှိရပါတော့နော်။ဘိုက်စားတဲ့အခါအမတို့ဘက်ကနေပါအမတို့ကာလစုစုလည်းရှိဖြစ်တယ်ပေါ့နော်။အဲ့တော့ကြာအမတို့ပြည်သူတွေအတွက်ကိုနိုင်နဲ့ဝင်ပြီးတော့အမတို့ကဆန်းမိတာဟိုအာရှရအောင်လို့ကြုတ်ကြုတ်တွေဝေးတယ်အမတို့ဟိုအာရှမဲ့အစားအစာလေးပြည်သူတွေအတွက်ပေါ့နော်ဟိုဘယ်လိုပြောမလဲနှမ်းစိတစိရနဲ့စီမဖြစ်ပြန်တာအမတို့ကနှမ်းစိတစိအနေနဲ့ပါဝင်ပေးတာအမတို့က
ပြည်သူတွေအချင်းချင်းစုပေါင်းအင်အားပြပြီးရတိုးလာတဲ့ဆန္ဒပြပွဲတွေမှာအားလုံးအနေနဲ့ကင်းစေဖို့နိုင်ငံရေးကောင်းဆောင်တွေနဲ့ဆန္ဒပြဦးဆောင်သူတွေကတတိပေးနေကြပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်ကတော့ငင်းငင်းချင်းချင်းနဲ့ဆန္ဒပြနေသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနေနေတာအရေးယူတာမျိုးတွေမလုပ်ဖို့ကိုလည်းတတိပေးထားပါတယ်ရှင်